COVID-19 ကာယောဂထိန်းချုပ်ရေးအတွက်ကျောင်းပေါ်ရာဆောင်တွေကိုစက်ပိတ်ထားဖို့ညွှန်ကြားချက်ထုတ်ပြန်လိုက်တဲ့သတင်းကြောင့်ဝေးလံတဲ့ဒေသတွေကကျောင်းသားတွေပညာရေးထိခိုက်မှုကိုစိုးရိမ်တဲ့ကြောင်းကိုပြောပြပါမယ်။ကျွန်တော်မိုးစောပါ။ကာယောဂအန္တရာယ်ကာကွယ်ရေးအနေနဲ့နေပြည်တော်ကောင်စီတိုင်းဒေသကြီးနဲ့ပြည်နယ်တွေအားလုံးမှာရှိတဲ့ဘော်ဒါဆောင်ဖွင့်လှစ်ထားတဲ့ပုဂ္ဂလိကကိုယ်ပိုင်အထက်တန ချက်ဆွဲနဲ့ပညာရေးဝန်ကြီးဌာနကိုပေးပို့တဲ့စာဟာလူမှုကွန်ရက်စာမျက်နှာတွေမှာပြန့်နှံ့ခဲ့တာဖြစ်ပါတယ်။အခြေခံပညာဦးစီးဌာနကညွှန်ကြားရေးမှူးချုပ်ဦးကိုလေးဝင်းကဗော်ဒါဆောင်တွေမဖွင့်ဖို့ဆိုတဲ့ညွှန်ကြားစာသူတို့စီမရသေးကြောင်းပညာရေးဝန်ကြီးဌာနကသူတို့ဌာနကိုညွှန်ကြားလာမှသာသက်ဆိုင်ရာပြည်နယ်နဲ့တိုင်းဒေသကြီးတွေကိုဆက်လက်စာထုတ်ပြန်ပေးမှာဖြစ်ကြောင်းပြောပါတယ်။COVID-19 ကာကွယ်ကူတာထိန်းချုပ်ရေးအမျိုးသားအဆင့်ဘိုးကော်မတီကဒီလိုညွှန်ကြားလာမယ်ဆိုရင်တော့လိုက်နာဖို့လိုအပ်ကြောင်းဦးကိုလေးဝင်းကဆက်ပြောပါတယ
်။ COVID Central Committee ကပြောထားတာဒါကျမှရေးဒါ COVID-19 အတွက်တကယ်လိုအပ်ချက်ရှိလို့ဒီလိုမလုပ်ရင်မဖြစ်လို့ဆိုတဲ့အနေအထားမျိုးနဲ့သုံးဖြတ်ထားတာဖြစ်တဲ့အတွက်အဲ့ဒါကိုတော့ကျွန်တော်တို့ကချိုးဖောက်လို့မရဘူး
။ဗော်ဒါဆောင်ကျောင်းတွေကိုဆက်ပိတ်ထားမယ်ဆိုရင်ဝေးလံတဲ့ဒေသကကျောင်းသားတွေအတွက်နင့်နာမာကိုလည်းပညာရေးအတိုင်းဝိုင်းကစိုးရိမ်နေပါတဲ့မြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ်ကပုဂ္ဂလိကပညာရေးကဏ္ဍအတွင်းရေးမှူးဦးကျော်မင်းခန့်ကတော့ကျောင်းထွက်တဲ့ဥယျာဉ်တိုးလာမာကိုစိုးရိမ်နေလို့ပြောပါတယ
်ပညာရေးကဒီတစ်ခုတည်းခြံထားခြင်းအပြင်ကျောင်းသားတွေက draw အများကြီးဖြစ်သွားနိုင်တယ်ဘာကြောင့်လဲဆိုတော့နေဒီမာကဒီကိုပိုင်ကြောင်းမဲ့တက်အစိုးရကြောင်းမဲ့တက်မြို့ကိုတက်ပြီးဗောဓဆောင်နေပြီးတော့မှတက်ကြရတဲ့ကလေးတွေဟာအများကြီးကိုမြို့ပေါ်မှာနေတဲ့ကျောင်းသားတွေစိတ်ယက်တနာမရှိပေမဲ့တောနယ်တွေကနေတက်ပြီးတော့မြို့ပေါ်ကိုပညာရေးကောင်းကောင်းလိုချင်တဲ့ကလေးတွေအတွက်ကအခက်အခဲအများကြီးကြုံနိုင်တယ်ဒီညွှန်ကြားချက်တွေကလေဘလောက်တောင်ဖြစ်သွားမလဲဆိုရင်အစိုးရဆက်တန်းအဆင့်ကိုစဖွင့်တဲ့အခါမှာ80ရာခိုင်နှုန်းလောက်ဒီကျောင်းထဲကိုကျောင်းသားရောက်မှာမဟုတ်ဘူး
ကျောင်းထွက်နှုန်းတိုးလာနိုင်တဲ့အန်ဒီရီနဲ့ပတ်သက်ပြီးပုဂ္ဂလိကပညာရေးကွန်ရက်အနေနဲ့အစိုးရကိုစာပေးဖို့ပြင်ဆင်နေတယ်လို့သတင်းစာရှင်းလင်းပွဲပြုလုပ်သွားဖို့ရှိကြောင်းလည်းဦးကျော်မင်းခန့်ကဆက်ပြောပါတဲ့လာရှိုးမြို့တအန်းပညာရေးဘော်ဒါဆောင်ကဘော်ဒါအုပ်မိုင်းကင်အောင်ကအထူးသဖြင့်ဝေးလံတဲ့တောင်တန်းဒေသကကျောင်းသူကျောင်းသားတွေအတွက်အခက်အခဲဖြစ်စေကြောင်းအခုလိုပြောပါတဲ့
အခုစင်ပမော်ဒေတာမှာဆိုတော့သူတို့ဒီလာရှိုးရောက်လာမှုတောင်မှတကယ်တကြီးစိတ်ကဟိုမလွယ်ဘူးပေါ့လေလာရတဲ့ခီးစိတ်ကတချို့ကျောင်းသူကျောင်းသားတွေအတွက်တော့မှကျွန်တော်တို့ဘက်ကဟိုဒီအကူအညီတောင်းပြီးမှပဲကူညီပေးလိုက်ရတာတို့ရှိတယ်တကယ်တော့ဒေါ်ရန်ဆောင်နေမဖွင့်ရဘူးဆိုအခုကျွန်တော်တို့ဒီမှာတော့အရာကျော်ပေါ့ဒီပြိမ့်မယ်ပြန်ခိုင်းမယ်ဆိုရင်တော့ဒီပြဿနာတော့ရှိတာပေါ့ကလေးတွေရဲ့ပညာရေးအတွက်လည်းပြဿနာရှိမယ်ဒီတော့ဒီခီးစိတ်သွားဖို့လာဖို့ကျတော့ဒီလိုမျိုးမိုးရင်းနဲ့ဖြစ်တဲ့တောင်မော်ဒေတာအထိပြန်ရမယ်ဆိုရင်တို့တွေလည်းအခက်အခဲဖြစ်တာပေါ့
လက်ရှိမှာဗော်ဒါဆောင်ကကျောင်းသူကျောင်းသားတွေကိုကျောင်းအပ်ထားပြီးဖြစ်ကြောင်းလည်းပြောပါတယ်ကျိုင်းတုံမျိုးကပညာရေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့ကိုအားမွန်ကတော့ဗော်ဒါဆောင်တွေပိတ်လိုက်ရင်တွေ့ရမယ့်အခက်အခဲကိုအခုလိုပြောပါတယ
်ကျောက်တက်ဖို့နေစရာမရှိတော့လေဗော်ဒါဆောင်ပိတ်လိုက်လို့ရှိရင်နေရာတည်းမှာကြေးရတည်းမှာအလေသာဖွင့်နေတဲ့ကြေးရရှိတယ်လို့မဖွင့်နေတဲ့ကြေးရရှိရလေနောက်တစ်ခုအထက်သားဖွင့်နေတဲ့ကြေးရရှိတယ်လို့အထက်သားမဖွင့်နေတဲ့နေရာတွေကအများကြီးရှိတယ်ဒေတာအောင်ပြီးပါကျောင်းမြို့မှာလာတက်မဲ့လူတွေပေါ်တော့အားထားရပါပဲနေတော့နောက်တစ်ခုအလေသာအောင်ပြီးမှထက်သားမှလက်ဆက်တူမှပဲလာလာတက်ရတော့သူတို့ကပေါ်တော့အကူအညီမှနေရောအထက်သူစပေါ်တာတည်းဖြူထားတဲ့ဟာကပေါ်တော့ဆောင်ကိစ္စကြတော့တတော်များခက်ခဲကြူရမှာပေါ့ကလေးတွေက
ကျောင်းသားတွေအနေနဲ့အပြင်မှာအိမ်ကနေရမယ့်အခြေအနေနဲ့ပတ်သက်လို့လဲသူကအခုလိုဆက်ပြောပါတယ
်။ဘူးပါလေအဲ့လောက်ရှိတာနာမယ်မတူဘူးနောက်တစ်ခုအုတ်ထမှုလိုတယ်လေ။ကလေးတွေအုတ်ထမှုမရှိဘဲနဲ့အပြင်မှာငါမျိုးရှိဟိုဟာကြောက်မရောက်ဘဲနဲ့ပြီးရောက်သွားမှာပါ
။မြန်မာနိုင်ငံမှာ COVID-19 ရောဂါကြောင့်တေဆုံးသူ6ဦးအပါအဝင်ကူးစက်သူ300ကျော်ရှိပြီးပြည်တွင်းမှာကူးစက်မှုမရှိသလောက်နည်းပါးပေမဲ့ဆက်လက်သတိထားကြဖို့ကိုလည်းကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်